ကချင်လူလည်အဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာမြို့နီမုံလိုက်ခတ်ဒုက္ခသည်စခန်းမှာကလေးတွေပါဝင်လူ30နီးပါးသေဆုံးခဲ့တဲ့တိုက်ခိုက်မှုပေါ်အမေရိကန်ဆိုရာကစစ်ကောင်စီကိုပြစ်တင်ရှုတ်ချလိုက်ပါတယ်ဒုက္ခသည်စခန်းကိုစစ်တပ်ရဲ့တိုက်ခိုက်မှုအတွက်အလွန်အမင်းစိုးရိမ်ကြောင်းနဲ့2022ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာပိုင်တွေရဲ့တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီပြီးအသက်ဆုံးရှုံးခဲ့ရသလိုဒေသရင်းမှာအဆိုးဆုံးလူသားချင်းစာနာမှုဆိုင်ရာအကျင့်တွေကြုံနေရတဲ့အပေါ်အပြင်းထန်ရှုတ်ချကြောင်းနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ခဲ့တာပါဒုက္ခသည်စခန်းမှာတင်းလာနေညာကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွက်ကြောင့်ကလေးငယ်17ယောက်အပါအဝင်သေဆုံးသူ29ဦးနဲ့ထိခိုက်ဒဏ်ရာရသူ58ဦးရှိကြောင်း KIO က VOE ကိုအတည်ပြုပြောထားပါတယ်တိုက်ခိုက်မှုဟာစစ်တပ်လက်ချက်ဖြစ်တာကြောင့် KIO ကစွပ်စွဲထားပေမဲ့စစ်ကောင်စီကတော့ညှဉ်းဆန်ထားပြီးရန်တူလောင်ထားတဲ့နေရာမှာမတော်တဆပောက်ကွဲမှုဖြစ်ခဲ့တာလို့ကြေညာချက်ထုတ်ပြန်ထားပါတယ်လူအများပြားတည်ဆုံခဲ့တဲ့ဖြစ်ရပ်အတွက်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကလည်းမြန်မာစစ်တပ်ပေါ်ရှုတ်ချကြောင်းမနစ်အောက်တိုဘာ10ရက်နေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပြီးလုံခြုံရေးကောင်စီကအရေးယူကိုင်တွေဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်စစ်ကောင်စီအနေနဲ့ပုံစံမျိုးစုံနဲ့အကြမ်းဖက်လုပ်ရက်တွေအားလုံးကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိခွင့်ပြုဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒတွေကိုလေးစားဖို့ကိုလည်းထပ်မံတိုက်တွန်းထားပါတယ်အရက်သားတွေကိုအကာအကွယ်ပေးဖို့အပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုမြန်မာစစ်တပ်အာဏာပိုင်တွေလိုက်နာဖို့ကိုလည်းတောင်းဆိုခဲ့တာပါဒုက္ခသည်စခန်းတိုက်ခိုက်ခံရမှုအတွက်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းသာမကအိန္ဒိယချင်းတရုတ်နိုင်ငံကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ရှင်